ပြည်ပြည်နယ်အတွင်းတန်လွင်မြေရေနဲ့ရှမ်းပြည်ဘက်ကမိုးရွာသွန်းမှုတွေကြောင့်ဖက်အံအပါဝင်မြို့နယ်တချို့မှာရေကြီးရေလျှံနေပါတယ်။လက်ရှိမှာတော့ရေဘေးသံတင်ထားတဲ့လူဦးရေ 8,000 နီးပါးလောက်ကဲဆေးစခန်းတွေမှာခိုလုံနေရပြီးရေတွေမကျသေးတဲ့အတွက်လည်းအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ကရင်ပြည်နယ်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကပြောပါတယ်။အခြေအနေအပြည့်စုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့လကတဘာဝရေဘေးတံကိုစွစွဝဝခံခဲ့ရတဲ့ပြည်နယ်တွေထဲမှာကရင်ပြည်နယ်လည်းပါဝင်တာပါအခုအခါမှာတော့ဒီနှစ်ရက်အတွင်းတန်လွင်မြေကြီးတက်လာတဲ့အတွက်ရေဘေးကယ်ဆယ်ရေးစခန်းတွေအစ်စ်ထပ်ဖွင့်ရတဲ့အကြောင်းကရင်ပြည်နယ်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကဦးစီးမှုညွှန်ကြားရေးမှုဦးလင်းထွတ်ကပြောပါတယ
်9000ကျော်လောက်ရှိတာပေါ့6000နီးပါးပေါ့ဟုတ်ကဲ့ခန်းမီရပြန်လေအခုဒီကနေ့ရေတက်လာလို့ပေါ့အော်ကဲကြေးစကန်တွေကိုရောက်ရှိလာတဲ့အိမ်တော်ကြီးတွေလည်းဒီလက်ရှိအခြေအနေပေါ့အရင်စကန်တွေအဟောင်းတွေရှိကြတယ်9ခုလောက်ကြံတာပေါ့နော
်
9ခုလောက်ကြံတာမှာ2ခုလောက်ဖွင့်တာပေါ့2ခုလောက်ဖွင့်ပြီးတော့ဒီကနေ့တခါထပ်ပြီးနည်းနည်းကြီးရထက်တဲ့တာကြီးထက်တဲ့တော့ကျတော့စကန်တစ်ခုထပ်ဖွင့်တာအော်ဖာမတော့ဟိုပါပေါ့တစ်ခုပေါ့ဒီကနေ့တော့တစ်ခုဖွင့်ရဟိုဟာလှမ်းဘွဲမှာတစ်ခုပေါ့အခုတော့ဖွင့်ထားပါလေခင်ဗျ
တလအတွင်းမှာပဲရေကြီးမှုတံကိုနှစ်ချိန်ကြုံခဲ့ရပြီမို့ကရင်ပြည်နယ်လူထုကတော့စိုးရိမ်စိတ်တွေရှိနေတယ်လို့လည်းဆိုပါတယ
်။အော်လူတွေရဲ့စိုးရိမ်စိတ်ကတော့ရှိနေတာပေါ့နော်။ဘယ်လိုပြောမလဲဆိုတော့နှစ်ခါဖြစ်ကြရတယ်ဆိုတော့ဒီမှာလည်းအတွေ့အကြုံအဲ့လိုနှစ်ခါဖြစ်တဲ့သုံးကြာအရင်တော့မရှိဘူးလေ။အဲတစ်ခါတောင်မှဒီစိုးရိမ်ရင်မှလောက်ဆိုရင်ပြိပြီးတော့စိုးရိမ်ရင်မှကြော်လွန်မှပဲကေစိစကန်တွေမှာကြောင်းကြတာတွေပါရှိတာပေါ့။အခုတော့နှစ်ခါလောက်ပြန်ဖြစ်တယ်ဆိုလို့ကျတော့ဟိုယူကပြန်မြင့်တက်လာမှကြောက်တာပေါ့အရင်တစ်ခါဖြစ်သွားတာ938လောက်ဖြစ်သွားတာ
ဖန်မြို့မှာအခုလိုမျိုးရေကြီးတဲ့အခါမှာအရင်ကရေကျသွားပေမဲ့အခုအခါမှာတော့ရေကမကျဘဲတက်နေတဲ့အတွက်လည်းအခက်အခဲတွေရှိနေတာပါပြီးခဲ့တဲ့အခေါက်ကရေဘေးဒဏ်ခံရသူတွေတောင်အိမ်တွေမရှိပြောင်းနိုင်ခင်မှာပဲအခုတစ်ခါရေထက်ကြီးမှုတွေကိုထပ်ကြုံနေရတာပါဒေသခံတဦးကတော့ကယ်ဆယ်ရေးတွေကအရင်လူတွေစီကိုတောင်ကယ်ဆယ်ရေးပစ္စည်းတွေသွားပေးနေကြဆဲဖြစ်တယ်လို့လည်းဆိုပါတယ်
အစားဟာပဲဒီမှာတချို့ကသွားနေတော့မယ်လေဒီမှာသွားပြီးနေကြတော့မယ်အဲ့လုံးလက်စားတန်လန်မတက်ဘူ
းကရင်ပြည်နယ်အတွင်းမှာရေကြီးမှုတွေကြောင့်ထိုင်းမြန်မာနယ်စပ်မှာတော့နှစ်နိုင်ငံကုန်စည်စီးဆင်းမှုတွေရပ်နားခဲ့ရပြီးဘက်ငွေတန်ပေါင်းထောင်ကနန်းနဲ့နှိမ့်နာမှုတွေရှိနေတာပါအခုအခါမှာတော့လမ်းပန်းဆက်သွယ်ရေးတွေပြန်ပွင့်ပြီဆိုပေမဲ့ကားငယ်တွေနဲ့သွားဖို့အတွက်ခက်ခဲနေသေးဖြစ်တယ်ဆိုပြီးဦးလင်းထွတ်ကဆိုပါတယ်ဒါပေမဲ့အခုထက်ထိတော့ကားသွားလာတွေရှိနေသေးတယ်လို့ပြောပါတယ
်သွားလို့လာလို့တော့ရပါသေးတယ်ဒီကြော်တာတွေတော့ရှိတယ်ဒါပေမဲ့ကားအမြင့်နေတော့မောင်းလို့ရပါတယ်နေရာတွေပါတယ်ဆိုရင်ဒီတစ်ပါးကြီးဝင်ပြီးတော့ပြတ်သွားမှာပါညာကြောက်ရတာပေါ့ကားနည်းနည်းဒီကိုဝီတို့ပါလို့ဆိုရပါတယ်ကားကြီးတွေလည်းမောင်းလို့ရပါတယ်
ကရင်ပြည်နယ်တွင်းကရေကြီးရေလျှံမှုတွေဟာရှမ်းပြည်နယ်နဲ့ဆက်ဆက်နေတာမို့တန်လွင်မြေကြီးတက်လာတာကရှမ်းပြည်ဘက်ကမိုးရွာသွန်းမှုတွေများလာရင်ကရေကဆက်ကြီးနေနိုင်တယ်လို့လည်းသူကဆိုပါတယ
်။
တန်းတုံပဲကြီးရယ်ကွင်းလုံးပဲ။ရှမ်းပြည်မြောက်ပိုင်းနဲ့အရှေ့ပိုင်းကကျွန်တော်တို့နဲ့ဒီတန်တော်နဲ့ဓာတ်ရိုက်ဆက်သွယ်မှုရှိနေတာပေါ့
။ဟုတ်ကဲ့
။အဲ့တော့ကျတော့အဲ့ဒီကရေဆင်းလာတယ်ဘာညာဆိုအဲ့ဒီဘက်မှာလည်းမိုးရွာများတာ။အဲ့ဒီကမိုးရွာများတယ်ဆိုရင်ဒီမှာမိကကျင်းတော့ကျတော့အနေပိုင်းနေရာအကုန်လုံးရေဝင်တော့တာ
မွန်ပြည်နယ်အတွင်းကဘီလင်းချောင်းစုံမော်လမြိုင်စတဲ့နေရာတွေမှာလည်းရေကြီးမှုတွေပြန်ဖြစ်နေပြီးရွှေ့ပြောင်းမှုတွေလည်းလုပ်နေရပါတယ်အင်ဂျီပျက်စီးမှုတွေလည်းရှိနေတာပါပြီးခဲ့တဲ့တလအတွင်းမှာမြန်မာနိုင်ငံအတွင်းကတိုင်းနယ်ပြည်နယ်အတော်များများမှာရေကြီးရေလျှံမှုတွေဖြစ်ခဲ့တာကြောင့်လူ၁၁ဦးထိသေဆုံးခဲ့ရတယ်ဆိုပြီးအစိုးရကတရားဝင်ထုတ်ပြန်ခဲ့ပေမဲ့ဒီထက်မကရှိနိုင်တယ်ဆိုပြီးဒေသဆိုင်ရာသတင်းတွေမှာဖော်ပြနေတာပါဇူလိုင်လအတွင်းရေကြီးမှုတွေအတွင်းလူပေါင်း32,000ကျော်ဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရကြောင်းဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကဇူလိုင်လကုန်ပိုင်းကတရားဝင်ထုတ်ပြန်ခဲ့ပါတယ်။ရေကျသွားပေမဲ့ရွာတချို့ကအိမ်တွေမျောပါသွားတာတွေကြောင့်ကျေးရွာနေပြည်သူတွေကတော့အိုးအိမ်မဲ့အခြေအနေကိုဆက်ရောက်ခဲ့ရပါတယ်ရှင်။
မအေးမှာတင်ပြပို့သွားတာပါရှင်။